ဩစတြေးလျနိုင်ငံကန်တက်စ်လေကြောင်းလိုင်းက Airbus A380 လေယာဉ်အမျိုးအစားတွေကလေယာဉ်တစ်စင်းဟာဆက်ချွင်မှုကြောင့်စင်ကာပူနိုင်ငံကိုကြာသပတေးနေ့ကအရေးပေါ်ဆင်းသက်လိုက်ရပြီးတဲ့နောက်မှာကြံရှိတဲ့ Airbus လေယာဉ်6စင်းစလုံးကိုလည်းပြန်တမ်းမှုတွေမလုပ်ဘဲထားလိုက်ပါတယ်။ကမ္ဘာအကြီးဆုံးခီးသည်တင်လေယာဉ်ဖြစ်တဲ့ Airbus A380 လေယာဉ်ဟာဆစ်ဒနီမြို့ကိုတွားရောက်ဖို့အတွက်စင်ကာပူနိုင်ငံလေဆိပ်ကနေစတင်ထွက်ခွာပြီးသိပ်မကြခင်မှာသူရဲ့ engine လေးလုံးတည်းကတလုံးရက်သွားတာကြောင့်စင်ကာပူလေဆိပ်ကိုအရေးပေါ်အမြန်ဆုံးပြန်ဆင်းသက်ခဲ့ရတာပါလေပေါ်မှာပါလာတဲ့ခီးသည်459ယောက်စလုံးတယောက်မှထိခိုက်ဒဏ်ရာရတာမရှိဘူးလို့လေကြောင်းလိုင်းကပြောပါတယ်ပောက်ကွဲတဲ့အတန်အကျယ်ကြီးကိုကြားခဲ့ရပြီးအဲ့ဒီနောက်မှာပြတ်သွားတဲ့ engine ကနေမိတွေလောင်နေတာကိုတွေ့ရတယ်လို့ခီးသည်တွေကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့သတင်းအချက်အလက်စုံစုံလင်လင်မရမချင်း Airbus A380 လေယာဉ်ပြန်တမ်းမှုတွေကိုရပ်ဆိုင်းထားမှာဖြစ်တယ်လို့ကန်တက်စ်လေကြောင်းလိုင်းအမှုဆောင်အရာရှိချုပ်အယ်လန်ဂျွိုက်စ်ကသတင်းတောက်တွေကိုဆစ်ဒနီမြို့မှာပြောကြားလိုက်ပါတယ်ခင်ဗျာ